အင်အားဖြင့်အဖန်ဆိုင်ကလုံးမုန်တိုင်းကြီးဟာဒီကနေ့မွန်လဲပိုင်းမှာပဲအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်ကန်ယူရန်ဒေသကိုစတင်ဝင်ရောက်တိုက်ခတ်ပါတယ်။မုန်တိုင်းကြောင့်ဒေသရင်းကလူပေါင်း 1.6 တန်းကျော်ကိုလည်းကယ်ဆယ်ရေးစခန်းတွေမှာပြောင်းရွှေ့ပေးထားရတဲ့အတွက်ကိုရိုနာဗိုင်းရပ်စ်ကပ်ရောဂါကာကွယ်ထိန်းချုပ်ရေးကြိုးပမ်းဆောင်ရွက်မှုတွေအတွက်ပို့ပြီးတော့အခက်အခဲတွေ့နေပါတယ်။ဟာရီကိန်းမုန်တိုင်းပြင်အားအဆင့်3နဲ့ညီများတဲ့အန်ဖန်မုန်တိုင်းဟာလက်ရှိမှာတနအီကို105မိုင်နှုန်းနဲ့လေပြင်းတွေတိုက်ခတ်နေပါတယ်။ကုန်းတွင်ပိုင်း15မိုင်လောက်အထိကိုပင်လယ်ရေတွေဝင်လာနိုင်သလိုရေကြီးရေလျှပ်မှုတွေအများကြီးကြုံရတဲ့ကလကတာအပါအဝင်လူထုထက်တဲ့အိန္ဒိယကုန်းတွင်ပိုင်းကမြို့ကြီးတွေအထိကိုပင်လယ်ရေတွေဝင်ရောက်လာနိုင်တယ်လို့အာဏာပိုင်တွေကသတိပေးထားပါတယ်။ဘဟုချမ်းမကတော့ကမ္ဘာအကြီးဆုံးလမှုရောရှိရာစန္ဒာပန်ကိုဖြတ်သွားမယ်လို့အိန္ဒိယမိုးလေဝသဌာနကခန့်မှန်းထားပါတယ်။အင်မတန်အင်အားပြည့်တဲ့ဒီမုန်တိုင်းရဲ့အရှိန်ကြောင့်ဒီကနေ့နဲ့နှစ်ဖက်မှာသခိုင်းတိုင်းဒေသကြီးအထက်ပိုင်းရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တို့မှာတနအီကိုလေတိုက်နှုန်းမိုင်30ကနေ35မိုင်အထိနဲ့သခိုင်းတိုင်းဒေသကြီးအောက်ပိုင်းမကွေးတိုင်းဒေသကြီးနဲ့အေယာဝတီတိုင်းဒေသကြီးတို့မှာတနအီကို25မိုင်ကနေမိုင်30အထိလေတိုက်ခတ်နိုင်တယ်လို့မြန်မာနိုင်ငံမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကထုတ်ပြန်ထားပါတယ်ဘင်္ဂလားပင်လယ်အော်ထဲမှာစူပါအန်ဖန်ဆိုင်ကလုန်းမုန်တိုင်းကြီးတိုက်ခတ်နေတာကြောင့်ရေကြီးရေလျှံနိုင်တဲ့ကျွန်းပေါ်ကရိုဟင်ဂျာဒုက္ခသည်ရာနဲ့ချီကိုဘင်္ဂလားဒေ့ရှ်အစိုးရကဘေးလွတ်ရာကိုပြောင်းရွှေ့ပေးထားပါတယ်။ရိုဟင်ဂျာဒုက္ခသည်တွေကိုထားထားတဲ့ပါဆန်ဂျာကျွန်းစီရွေးရှားဝင်ရောက်လာမယ်လို့ခန့်မှန်းရတဲ့အတွက်စခန်းတွေဒုက္ခသည်တွေကိုမုန်တိုင်းခိုလုံရေးစင်တာတွေမှာရွှေ့ပြောင်းနေရချထားပေးနေတယ်လို့ဒုက္ခသည်အရေးဆောင်ရွက်နေတဲ့ကုလသမဂ္ဂအစိုးရတာဝန်ရှိသူတယောက်ကပြောပါတယ်ပါဆန်ဂျာကျွန်းပေါ်ကဒုက္ခသည်တွေကိုတော့ Cox's Bazaar မှာရှိတဲ့ပင်မဒုက္ခသည်စခန်းတွေထဲမှာပြောင်းရွှေ့နေရာချပေးဖို့ကုလသမဂ္ဂကတိုက်တွန်းထားပါတယ်။ဒုက္ခသည်စခန်းထဲမှာအန်ဖာမုန်တိုင်းတန်အဆိုးဆုံးတန်ရင်ဆိုင်နိုင်ရချေနေတယ်လို့ခန့်မှန်းထားပေမဲ့မုန်တိုင်းအန်ဒီယာတရိပ်ပေးချက်ကိုတော့ဆိုးဝါးပြင်းထန်မှုအဆင့်6ကနေအဆင့်9အထိတိုးမြှင့်တက်မှတ်ထားပါတယ်။ဒုက္ခသည်စခန်းထဲမှာမိုးတီးထန်ပြီးလေပြင်းမှာတိုက်ခတ်နေတဲ့အတွက်အိမ်ပြန်မထွက်ကြဖို့တပ်ဆိုင်ရာကအနေအထားပေးချက်တွေကိုထုတ်ပြန်ထားပါတယ်။ဒီမုန်တိုင်းကြောင့်ကတ်ယောဂါကာကွယ်တားဆီးရေးဆောင်ရွက်ချက်တွေနှောင့်နှေးသွားနိုင်တယ်လို့လူမှုကူညီရေးဝန်ထမ်းတွေကပြောပါတယ်။ရိုဟင်ဂျာဆိုတဲ့နာမည်ကိုလက်မခံတဲ့မြန်မာအစိုးရကတော့မြန်မာနိုင်ငံကနေထွက်ပြေးသွားတဲ့အဲ့ဒီဒုက္ခသည်တွေကိုစီးစစ်ပြီးပြန်လည်လက်ခံဖို့ဆောင်ရွက်နေတယ်လို့ပြောကြားထားပါတယ်ရှင်။